မြန်မာနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးရေးမှူးမစ္စယာဟီလီဟာဒီကနေ့ဗုဒ္ဓဂါနေ့မှာဒီချင်းပြည်နယ်ကချင်းရွာတရားစီကိုတွားရောက်ပြီးရန်ကုန်မြို့မှာလူလူခြေပြုအဖွဲ့ကခေါင်းဆောင်တွေနဲ့တွေ့ဆုံဖို့အစီအစဉ်ရှိပါတယ်။ဒီနေ့လာနေတော့ကတော့ရခိုင်ပြည်နယ်မှာစစ်တွေထောင်ကိုတွားရောက်လေ့လာခဲ့တယ်လို့ရွှေစည်တီကိုလည်းတွားရောက်ဖူးမြော်ခဲ့ပြီးတော့ရခိုင်ခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။၃ရက်ကြာတဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းမှာတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်ဘူးသီးထောင်နဲ့ရသေးတောင်မြို့နယ်တွေစီကိုတွားရောက်ပြီးတော့ရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းနှစ်ခုလုံးကိုတွေ့ဆုံမေးမြန်းခဲ့ပါတယ်။မောင်တော်မျိုးကမြို့တိုင်းရင်းသားဒုက္ခသည်စခန်းတစ်ခုစီကိုလည်းတွားရောက်ခဲ့ပါတယ်။လက်တလောတိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ငခုရကြီးကမ်းမြင်စတဲ့ရွာတွေအပြင်နေဆက်စစ်စခန်းတွေစီကိုလည်းသူတွားရောက်ပြီးတော့လေ့လာပါတယ်။လမ်းတစ်လျှောက်ကရခိုင်ရွာ၊ဟိန္ဒူရွာ၊မွတ်စလင်ရွာတွေစီကိုလည်းတွားပြီးတော့ရွာသားတွေကိုတီးတန့်တွေ့ဆုံမေးမြန်းခဲ့တယ်လို့ကုလသမဂ္ဂရန်ကုန်ရိုးပြန်ကြားရေးတာဝန်ခံက VOA မြန်မာပိုင်းကိုပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကမောင်တော်ခရိုင်ထဲမှာရှိတဲ့နေသားဆောင်စခန်းတွေကိုလက်နက်ကင်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုအတွင်းလူခွေရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆဲမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာခဲ့ပါတယ်။ဒီလိုအခြေအနေမှာပဲကုလသမဂ္ဂလူခွေရေးဆိုင်ရာအထူးကိုယ်စားလှယ်ကအဲ့ဒီဒေသတွေဘက်ကိုတွားရောက်ပြီးတော့လေ့လာခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့လူလူခြေပြုအဖွဲ့ခေါင်းဆောင်တွေနဲ့ရန်ကုန်မှာတွေ့ဆုံပြီးတော့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေအပေါ်သူတို့ရဲ့အမြင်တွေကိုမေးမြန်းမှာဖြစ်ပါတယ်။ဘုရားထုံးနေကြရင်တော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံဖို့စီစဉ်ထားပါရဲ့ရှင်။